ယူအန်နိုင်ငံမှာအမေရိကန်ရဲ့လေကြောင်းတက်ခတ်မှုတွင်အီရန်ထုတက်ဖွဲ့အကြီးကဲတည်ဆုံသွားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ညွှန်ကြားချက်အရလေကြောင်းကတက်ခတ်ခဲ့ရမှာကုတ်စ်အီရန်ထုတက်ဖွဲ့ခေါင်းဆောင်ကာစင်ဆူလီမနီတည်ဆုံသွားတဲ့အကြောင်းအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကမနေ့နောက်ပိုင်းမှာပဲကြေညာချက်ထုတ်ပြန်အတည်ပြုခဲ့တာပါ။ပြည်ပရောက်အမေရိကန်နိုင်ငံသားတွေကိုကာဝယ်ဖို့ပြတ်သားတဲ့ကာဝေးဆန်ရလုပ်ရဖြစ်တဲ့အကြောင်းလည်းဖော်ပြထားပါတယ်။ယူအန်နိုင်ငံပါဝင်ဒေသတွေမှာအမေရိကန်တပ်မတွေနဲ့စစ်ပဆိုင်ရာဝန်ထမ်းတွေကိုတက်ခတ်ဖို့စီစဉ်ရမှာထဲထဲဝင်ပါဝင်နေသူတူဖြစ်နေလဲပြောဆိုထားတာပါ။ယူအန်နိုင်ငံကနောက်ထပ်တက်ခတ်လာမယ့်စီစဉ်တွေကိုဟန်တားဖို့တက်ခတ်ခဲ့တာဖြစ်တယ်လို့ကမ္ဘာတဝန်းကအမေရိကန်နိုင်ငံသားတွေနဲ့အကျိုးစီးပွားတွေကိုကာကွယ်ဖို့လိုအပ်သမျှဆက်လက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းလည်းသတိပေးထားပါတယ်။တက်ခတ်မှုနဲ့ပတ်သက်လို့အမေရိကန်ကာဝေးဝန်ကြီးဌာနကအကြေညာဖော်ပြခဲ့ပြီးဤရဆွေရတာဝန်ရှိသူတွေကတော့ဗကရဲမျိုးတော်အပြည့်ပြဆိုင်ရာလေဆိပ်နှင့်မော်တော်ကားတစ်ခုကိုမနေ့နောက်ပိုင်းကရော့ကက်တုံးထိမှန်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုခဲ့ကြတာပါ။တက်ခတ်မှုတွင်ဤရနိုင်ငံကအားပေးကူညီနေတဲ့ဤရပြည်သူ့စစ်ဘက် Popular Mobilization Force ရဲ့ဒုတိယတပ်မှုဖြစ်သူအဘူမာကတီအယ်မူဟန်ဒင်းစ်လည်းသိဆုံးသွားခဲ့တဲ့အကြောင်းဤရတာဝန်ရှိသူတွေအတည်ပြုထားခဲ့ကြပြီးတခြားအစ်မြင့်ရရှိတွေလည်းတည်ဆုံကောင်းတည်ဆုံနိုင်တယ်လို့ခန့်မှန်းနေကြပါတယ်။အမေရိကန်ကာဝေးဝန်ကြီးဌာနကတရားဝင်အတည်ပြုချက်မထောက်ပြန်ခင်မှာပဲတည်ဆုံသူအီရန်တပ်မှုရဲ့ဓာတ်ပုံလို့ဆိုတဲ့ပုံနေရာလဲလူမှုကွန်ရက်တွေမှာပြန်နှံခဲ့တာပါ။အီရန်နိုင်ငံကအားပေးနေတဲ့အီရန်နိုင်ငံကပြည်သူ့စစ်ဖွဲ့တွေနဲ့အီရန်ထုတပ်ဖွဲ့တော်လှန်ရေးပြည်ဆောင်တပ်တို့ကလည်းတက်ခတ်မှုအတွင်းအီရန်တပ်မှုတည်ဆုံတဲ့အကြောင်းအတည်ပြုခဲ့ကြပြီးအမေရိကန်ကိုအပြစ်တင်ခဲ့ကြပါတယ်။အမေရိကန်သမ္မတထရန့်ကတော့တစုံတရာမှတ်ချက်ပြီးပြောဆိုတာမရှိဘဲအမေရိကန်အလံပုံကသာမနေ့နောက်ပိုင်းက Twitter လူမှုကွန်ရက်မှာဖော်ပြခဲ့ပါတယ်။